စကိုင်းတိုင်းဒေသကြီးနာကကိုပိုင်အုပ်ချုပ်ခွင့်ရဒေသမှာအမျိုးအစားမခွဲခြားနိုင်သေးတဲ့ကူးစက်မြင်ရောဂါကိုကူတတ်ဖို့အခုခါနယ်စီမချဆရာဝန်များအဖွဲ့ MSF ကပြင်ဆင်နေပါတယ်။ဖွံ့ဖြိုးတိုးတက်မှုနှိပ်ကျနေတဲ့နာကဒေသမှာမကြသေးခင်ကစလို့ဖြစ်ပွားခဲ့တဲ့ကူးစက်ရောဂါကြောင့်တည်ဆုံးသူညှော့နေသွားပေမဲ့ရောဂါကူးစက်နေစေဖြစ်တဲ့အတွက်အခုညီပေးဖို့တိုင်းအစိုးရနဲ့ညှိနှိုင်းပြီး MSF ကတွားရောက်ဖို့စီစဉ်နေတာလည်းဖြစ်ပါတယ်။အကြောင်းစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းတတင်းတော်နိုင်ကွန်းအိမ်ကတင်ပြပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပါကုသမြန်ယောဂါကိုကုသဖို့နဲ့အကူအညီပေးဖို့နယ်စည်းမခြားဆရာဝန်များဖွဲ့ NSF ကနေရှေ့သတင်းပတ်ထဲမှာနာဂကူပန်အုတ်ချိခွေရဒေတာကိုတွန်းရဖို့စီစဉ်နေတာဖြစ်ပါတယ်။လာမယ့်အောက်တိုဘာလ18ရက်နေ့ကနေစပြီးကွင်းစင်သူတည်တနာပြုလုပ်နိုင်ရေးတိုင်းဒေသရေးဆိုးရွားနဲ့ညှိနှိုင်းစီစဉ်ခဲ့တယ်လို့လည်းစကန်တိုင်းလူမှုရေးဝန်ကြီးဒေါက်တာစောဝင်းကပြောပါတယ
်။ကုသမြန်ယောဂါရေးကူညီပေးခြင်းနဲ့ဆိုတော့ကျွန်တော်တို့နဲ့အဲနာဂဦးစီးတွေကိုဆွေးနွေးကြတာပေါ့လေ။ပထမအချက်ကတော့ကျွန်တော်တို့ assessment လုပ်ဖို့ပဲပေါ့။တစ်လလောက်ကွင်းစင်လေ့လာမှာပေါ့။အဲဒီလေ့လာတာကိုကျွန်တော်တို့တိုင်းဒေသရေးဆိုးရွားဖွယ်နဲ့ဒါပွားရေးလာရေးလုံခြုံရေးပေါ့လေ။စာဝန်ယူပေးပါပေါ့။အဲလိုသူ assessment လုပ်ပြီးမှဘယ်ဟာကအရေးကြီးဆုံးလဲပေါ့။ဟိုကအားလားချုပ်တဲ့ menu fishing la not tv la communication la ပေါ့လေအဲဒီရတဲ့ assessment ပေါ်မှာသူတို့က data ချက်လက်တွေကျွန်တော်တို့ပြန်ဤနိုင်ပြီတလားလောက်နေပြန်ပြီးကျွန်တော်တို့ CEO လေးတခုချက်လုပ်တာဒီက18လောက်အဲဒီဟိုဘက်ကိုလဟဲဘက်ကိုဆက်မယ်လဟဲတယ်မကောင်းနိုင်ရောလေရှိရောပေါ့လေသုံးမျိုးနဲ့သူတို့သွားနိုင်တယ်လို့သွားမှာပေါ့
နာဂဒေသမှာကျမရေးဆောက်ရှောက်မှုအားဖြင့်လှုပ်ဆောင်နိုင်ရေးအတွက်အောက်တိုဘာလ9ရက်နေ့စကိုင်းတိုင်းဒေသကြီးအစိုးရရုံးမှာနယ်စည်းမခြားဆရာဝန်များဖွဲ့စကိုင်းတိုင်းလူမှုရေးဝန်ကြီးဒေါက်တာဦးစော်ဝင်းနဲ့နာဂဦးစည်းဖွဲ့ကဖွဲ့ဝင်တွေနဲ့တွေ့ဆုံဆွေးနွေးခဲ့ပြီးကွင်းစင်သူတည်တနာပြုလုပ်သွားဖို့ဆုံးဖြတ်ခဲ့ကြတာပါနယ်စည်းမခြားဆရာဝန်များဖွဲ့ကလည်းရရှိလာတဲ့အချက်လက်ပေါ်မှာခြေခံပြီးတော့ယောဂကုသပေးဖို့လှုပ်ဆောင်သွားမှာဖြစ်ပါတယ်စကိုင်းတိုင်းဒေသကြီးနာဂကူပန်အုတ်ချုပ်ကိုရဒေသနိုင်ယုံမြို့နယ်တွင်မှာလက်ရှိကြော့ပြန်ဖြစ်ပွားတဲ့ယောဂတွေကြောင့်ထောင်နဲ့ချီတဲ့ကျွေးရသားတွေဟာယောဂဖြစ်ပွားမှုရှိနေတယ်လို့နာဂမျိုးရာရေးရကောင်စီထွေထွေတွင်းမှုဥနော်အောင်ဆန်းကပြောပါတယ
်လက်တလုံးမှာတော့ဟိုဆွဆွဝါအနေထားတစ်ခုတော့ကျွန်တော်တို့မရှိတော့ဘူးဒါပေမဲ့ဒီစက်တင်ဘာအစပိုင်းမှာတော့တက္ကသိုလ်ရွာအဲဒီဝန်ကျင်မှာတော့ကလေးတွေတော်တော်များများကိုယ်ဆက်ခံရတယ်ကိုယ်တိုင်ကိုယ်ကြားပေါ်ရောက်ခဲ့တဲ့ကျွန်တော်တို့ဖွဲ့ဝင်တွေထဲကနေပြန်ပြီးပြောပြချက်ရဆိုတော့ကလေးပေါင်း1000ဝန်းကျင်လောက်အနာရဖြစ်ကြတယ်ပေါ့အကြောင်းတွေမှာလည်းကလေးတွေ400 500ရှယ်ထမ်းနေပြီးတော့အဲ100 200လောက်ကဟိုမလာနိုင်တဲ့အနေအထားမျိုးဖြစ်တယ်ဆိုရလည်းပဲဟိုဒီတက္ကံအကြောင်းဆက်ဆက်မှလည်းနေပြီးတော့ပြောပြချက်ရပြန်ပြီးသိရတယ
်နေစည်းမချားဆရာဝန်ဖွဲ့တွေနာဂဒေသမှာလာရောက်ပြီးယောဂသုတေသနလှုပ်ဆောင်မဲ့အပေါ်မှာကြိုဆိုတယ်လို့နာဂမျိုးရာရေးရကောင်စီသွေသွေးရင်မှုဥနော်အောင်စန်းကဆက်ပြောပါတယ
်။နေစည်းမချားဆရာဝန်များဖွဲ့ကသူမှလုံနိုင်တဲ့အင်အားတွေများရှိတယ်။ဤပညာအင်အား၊ဝေချင်းအင်အားအများကြီးရှိတယ်။ဆိုတော့နေစည်းမချားဆရာဝန်များဖွဲ့ရောက်လာခြင်းအားဖြင့်ဒါကျွန်တော်နာဂတေသနကကောင်းမွန်တဲ့ဟိုလက္ခဏာတစ်ရပ်ပါပဲကြိုဆိုအောင်ပါ။
အခုလိုဖြစ်ပွားတဲ့ယောဂါကြောင့်ကလေးငယ်နဲ့သက်ကြီးရွယ်အောင်၅ဦးတည်ဆုံခဲ့ပြီးလက်ရှိမှာတိုင်းဒေသကြီးအစိုးရကနေကျန်းမာရေးဖွဲ့တွေကိုဆေလွတ်ခဲ့တာကြောင့်အခြေအနေကောင်းမွန်လာနေပြီလို့စကိုင်းတိုင်းလူမှုရေးဝန်ကြီးဒေါက်တာဦးစော်ဝင်းကပြောပါတယ်
။ဆုံးတာ၅ဦးပဲပေါ့။ကလေး၂ဦးနဲ့လူကြီး၃ဦး။အကျန်းလာတွေကတော့ရိုးရိုးတုပ်ကွေးတွေ၊ညာစီချောင်းစုတွေဖြားလာလာပဲပါပဲ။နာဂဒေသကိုစားဖို့ဆရာမမင်းရိုက်နဲ့တော့ကြီးကြီးနှစ်တယ်ပေါ့။58ဦးလွတ်ပေးထားတယ်။အဲ56ဦးသွားတယ်အဲ့ဒီချက်မှာကို38ဦးကတော့ volunteer ပေါ့နာဂဒေသကိုသွားကြတာတက်မလို့ကလည်းကူညီပါတယ်သူတို့အချို့ရေခဲတက်တာလည်းပဲလေပို့တာဆာအဲ့တက်မလို့လေးရေးနေပါတယ်လည်းကူညီပါတယ
်နာဂဒေသမှာကုသယောဂဖြစ်ပွားမှုနဲ့ပတ်သက်လို့လူမှုရေးဝန်ကြီးဒေါက်တာဦးစော်ဝင်းကအခုလိုဆက်ပြောပါတယ
်အချောင်းရင်းကတော့အရင်တုန်းကတော့ကာကွယ်စည်းအပြည့်အဝမလွှမ်းချုပ်နိုင်တယ်ပေါ့အဲ့ထိုးချင်နေရကြဘူးခါလာချုပ်တဲ့တာလည်းပါတယ်သူတို့ရဲ့နေမှုထိုင်မှုစနစ်ကလည်းဟိုအင်ရှေကြီးတစ်လုံးလေးကိုလေဝင်မောက်ကတစ်ပေါက်ထဲမိဖို့တွေကလည်းအိမ်ထဲမှာပေါ့တကယ်ဒီဘုံပိုင်းနေနေနေလေးသိမကောင်းဘူးအကျမရေးဆင်တဲ့နေဘုံထိုင်မှုလေသူတို့ရိုးရရအဲ့ဒီကိုသူတို့သမဲလိုက်လို့ရတဲ့သားကောင်းနေနဲ့ချိတ်ထားတာတွေလည်းရှိတယ်နောက်တစ်ခုအဲ့ဒီဆက်သွယ်ရေးကအဲ့ဒီဖုန်းလိုင်းမမီတော့ရောဂါဆက်ဖြစ်ပြီးသူတို့အကြောင်းမကြားနိုင်အကြောင်းကြားစီနောက်ကျတာပေါ့
စကိုင်းတိုင်းဒေသကြီးနာဂဒေသမှာပြီးခဲ့တဲ့ဆွန်လထဲမှာလဲကုသယောဂါကြောင့်လဟဲမြို့နယ်နန်းယိုးမြို့နယ်ဒုံဟီမြို့နယ်ခွဲကချေးရွာတွေမှာကလေးငယ်68ဦးအသေပြောက်ရှိခဲ့တယ်လို့နာဂအမျိုးသားရေးရကောင်စီကလည်းအသေးပြုပြောဆိုခဲ့ပါတယ်။အဲ့ဒီချိန်တုန်းကဖြစ်ပွားခဲ့တဲ့ယောဂါဟာဝတ်သက်ယောဂါဖြစ်တယ်လို့ကျန်းမာရေးပညာရှင်တွေကနောက်ပိုင်းမှာအသေးပြုခဲ့ကြပါတယ်။ဖွံ့ဖြိုးမှုနှိပ်ကျတဲ့နာဂကိုယ်ပိုင်အုပ်ချုပ်ရေးရဒေတာဟာလမ်းမဆက်တွေရေးခဲခဲမှုဒေတာခံတွေကလည်းကျန်းမာရေးသိပညာချိုးသိမှုကျန်းမာရေးဝန်ထမ်းမလုံလောက်မှုစတဲ့ပြဿနာတွေလည်းရှိနေပါတယ်ခင်ဗျာ။